တခါနားဆင်ရမှာကကုလအထူးကိုယ်စားလှယ်မစ္စတာကင်တာနာရဲ့မြန်မာပြည်ခီးစဉ်အကြောင်းပါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်သောမတ်စ်အိုဟေးကင်တာနာဟာလူအခွင့်အရေးအခြေအနေတွေလေ့လာဖို့မြန်မာနိုင်ငံကိုဒီကနေ့မှပဲရောက်ရှိလာပြီး88မျိုးဆက်ចောင်းသားတွေအပါအဝင်အမျိုးသားလူအခွင့်အရေးကော်မရှင်ကတာဝန်ရှိသူတွေနဲ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်မနေ့ပြန်မှာတော့မစ္စတာကင်တာနာဟာပြည်ပခါရီဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာမှဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယုံပြောခွင့်ရှိသူတွေကဆိုကြပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကတင်ပြပါမယ်ခင်ဗျာ
မြန်မာနိုင်ငံဆိုင်ရာလူခွင့်ရထူးကိုယ်စားလှယ်ဖြစ်တဲ့မစ္စတာကင်တာနာဟာမြန်မာနိုင်ငံဆိုင်ရာနောက်ဆုံးတရားဝင်ခီးစဉ်ကိုဒီကနေ့မှပဲစတင်ခဲ့ပြီးတော့သူ့ရဲ့ပထမအဆုံးနှစ်ခီးစဉ်အတွင်းမှာမြန်မာနိုင်ငံအမျိုးသားလူခွင့်ရကော်မရှင်ပါဝင်88မျိုးဆက်ညီညာရေးနဲ့ပွန်လွှဲလူမှုဖွဲ့စည်းကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်ဒီကနေ့88မြို့သားကျွန်တော်တွေနဲ့တွေ့ဆုံပွဲမှာမြန်မာနိုင်ငံပြည်ပြည်ပြောင်းလဲကာလမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မတ်လအတွင်းမှာတင်ပြမဲ့စီရင်ခံစာအတွက်အလေးပေးပြီးဆွေးနွေးခဲ့တယ်လို့88မြို့သားကျွန်တော်ခေါင်းဆောင်တူဦးဖြစ်တဲ့ကိုပြုံးချိုက VOA ကိုအခုလို့စဖြေပါတယ်
ကျွန်တော်တို့ကဆွေးနွေးစရာရည်ကကိစ္စတွေကအများကြီးရှိတယ်။ဟိုတန်းတီပြောင်းလဲကိုပေါ်ဆောင်နေတဲ့အခါမှာလူခွင့်ရေးချိုးဖောက်မှုတွေနေပါနိုင်အောင်ဟိုပပျောက်သွားနိုင်အောင်အတွက်ဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်ပြီးလို့မှဖြစ်တယ်လို့သူ့အနေနဲ့လည်းစီရင်ခံတာတင်သွင်းမှုမှာမြန်မာနိုင်ငံရဲ့အခြေအနေတွေကိုဟိုထည့်သွင်းဖော်ပြနိုင်အောင်အတွက်ဆွေးနွေးနေကြတာရှိပါတယ်
။ရခိုင်ပြည်နယ်အင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးဖြစ်သေးလားခင်ဗျ။အ
ဲဟာဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့လူမျိုးရေးပဋိပက္ခတွေနဲ့ပတ်သက်ပြီးတော့အစဉ်ကုပြောင်းရေးကာလမှာအဟန္တာမဖြစ်အောင်နှုတ်ဆက်မဖြစ်အောင်ဒီကိစ္စတွေကိုလည်းတက်နိုင်သလောက်ရော့ပွားသွားအောင်ထိန်းချုပ်လို့ရနိုင်အောင်အတွက်ဆောင်ရွက်နိုင်ဖို့ကလည်းအရေးကြီးသလားဆိုတော့ကိုပြောပြကြပါမယ်
။88မြို့သားကျွန်တော်တွေကမစ္စတာကင်နာနာတင်သွင်းမဲ့အစီအစဉ်တွေအတွက်ဘာတွေမြန်မာနိုင်ငံအတွက်တိုက်တွန်းခဲ့သေးလဲခင်ဗျ။
ကျွန်တော်တို့ကဒီလိုပဲအစီအစဉ်ခံစားတင်သွင်းမှုနဲ့ပတ်သက်ပြီးတော့လည်းတူရှိတဲ့ဒီပေါ်ဆောင်ရတဲ့အခါမှာကျွန်တော်တို့ရဲ့တိုက်တွန်းချက်တွေလည်းတင်ပြတာလည်းရှိလို့တစ်ဖက်ကလည်းပဲလူခွင့်ရေးချိုးဖောက်မှုတွေပတ်ပြောက်သွားအောင်အတွက်ကျွန်တော်တို့အနေနဲ့လည်းအားထည့်ပြီးတော့ဆောင်ရွက်နေရဆဲပဲရှိနေစေဆိုတာကိုပြောချင်ပါတယ်
မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးထူးကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်နေတဲ့မစ္စတာကင်တာနာရဲ့အခုတစ်ခေါက်ခီးစဉ်ဟာတာဝန်ရသွားတဲ့နောက်ဆုံးခီးစဉ်လည်းဖြစ်ပါတယ်ဒီကိစ္စတွေမြန်မာနိုင်ငံမှာဖြစ်နေတဲ့လက်ရှိအခြေအနေတွေကိုသုံးသပ်ဖို့အရင်ခီးစဉ်တွေတုန်းကအကြံပြုချက်တွေကိုတာဝန်ရှိသူတွေဘက်ကလိုက်နာခြင်းရှိမရှိစောင့်ကြည့်ဖို့ဖြစ်တယ်လို့လည်းမြန်မာနိုင်ငံခီးစဉ်မစတင်ခင်မှာမစ္စတာကင်နာနာကပြောခဲ့ပါတယ်။ဖေဖော်ဝါရီလ13ရက်နေ့ကနေ19ရက်နေ့ထိခီးစဉ်အတွင်းမှာကချင်ပြည်နယ်ရခိုင်ပြည်နယ်ပြင်မော်ရွာကျင်းတီတူပေါ်ရေလုံငယ်ပြည်လဝရင်းနဲ့စိတ်ကန်းတွေစီမစ္စတာကင်နာနာအနေနဲ့လေ့လာဖို့ရှိတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးရဲဝင်းကပြောပါတယ်။ဖေဖော်ဝါရီလ14ရက်နေ့မှာတော့ပြည်ပခါတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းကိုတွားရောက်ဖို့ရှိပြီးတော့ဘယ်သူတွေနဲ့တွေ့ဆုံမယ်ဆိုတာကိုတော့အတိအကျမပြောနိုင်သေးဘူးလို့ဦးရဲဝင်းကပြောပါတယ်
။ဒါမှမဟုတ်နေရာတွေကကျညာသူပလာကင်ဝါဒီတင်ဝတ္ထုပြင်ချက်တွေမှာပါပါတယ်ခင်ဗျ။ဒီစိကတော့ဟုတ်ကဲ့မနေ့ကတော့ကျွန်တော်ရခိုင်သွားပါမယ်ခင်ဗျ။အဲ့ဒါကြီးတော့ကျွန်တော်သိစိမတီးသေးပါဘူးခင်ဗျ။ဟိုချန်နယ်ပူပြီးတီးချင်တယ်ပြောချင်တာ။ဒီနေ့ရောက်ချင်မှာတော့ဒီပထမကအပေါ်နေပေါ့ကျွန်တော်ဒီအပေါ်နေတွေ့ရပါတော့ပြီးတော့ဒီမြန်မာလူခွင့်ရေးကော်မရှင်နဲ့တွေ့တယ်88ကျောင်းသားဦးစုနဲ့တွေ့တယ်နော်ဟိုစဒီဒီဇိုင်းမီဒီယာတွေနဲ့လောကရဲ့အချို့ပုံကိုတွေ့ရရှိပါတယ
်ပြီးခဲ့တဲ့အခါမြန်မာနိုင်ငံကမစ္စတာကင်နာနာလာရောက်ခဲ့ခြင်းတုန်းကဘာသာရေးလူမျိုးရေးထိကရုံးဖြစ်တဲ့မိထီလာကိုတွားရောက်ခဲ့ခြင်းမှာကန့်ကွက်ဆန္ဒပြမှုတွေနဲ့ထိတဲ့ရင်ဆိုင်ခဲ့ရတယ်လို့အဲ့ဒီတုန်းကသူ့ရဲ့ခီးစဉ်အတွင်းမြန်မာအာဏာပိုင်တွေကလုံခြုံရေးမပေးခဲ့ဘူးဆိုပြီးတော့ပြစ်တင်ဝေဖန်ခဲ့ပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့စီးပွားရေးအပြောင်းအလဲတွေကတမန်ပြည်သူတွေအတွက်ဘယ်လောက်ထိအကျိုးရှိလဲဆိုတာကိုလည်းအခုခီးစဉ်တွင်မှလေ့လာသွားမယ်လို့မစ္စတာကင်နာနာကပြောပါတယ်။မြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့မစ္စတာကင်နာနာရဲ့အစီရင်ခံစာအပြည့်စုံကိုလူခွင့်ရေးကောင်စီမှမတ်လ18ရက်နေ့မှာတင်သွင်းသွားမှာဖြစ်ပါတယ်ခင်ဗျာ